မြန်မာဘက်ကဖမ်းထားတဲ့ internet online ရာဇဝတ်မှုတန်တရားတရားခံ12ဦးကိုတရုတ်ဘက်ကပြန်ခေါ်သွားပါပြီ။မြန်မာရဲတွေအနေနဲ့ကရင်ပြည်နယ်မြဝတီမြို့မှာထိန်းသိမ်းထားခဲ့တဲ့ဒီ online လိမ်လည်မှုတန်တရားရှိသူတွေကိုမကြာခင်ကပဲတရုတ်ရဲတွေကပြန်ခေါ်လာခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကမနေ့ August 25ရက်နေ့ကပဲထုတ်ပြန်လိုက်တာပါ။ဒီတန်တရားတရားခံတွေအနေနဲ့တရုတ်ပြည်မှာကြီးဘက်ကလူတွေကိုပြစ်မှတ်ထားပြီး online ကနေဖျားယောင်းဆက်ဆောင်ခဲ့တယ်လို့တရုတ်လုံခြုံရေးဝန်ကြီးဌာနအကြေညာချက်ထုတ်ခဲ့တာကိုတရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကဖော်ပြလိုက်တာပါလွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံတဲ့ဒီအွန်လိုင်းလိမ်လည်မှုအဖွဲ့တွေကိုဖမ်းဆီးနှိမ်နှင်းမှုတွေများလာတာကြောင့်ဒီအဖွဲ့တွေအနေနဲ့တခြားနိုင်ငံတွေကိုရွှေ့တာပိုများလာခဲ့တယ်လို့လည်းအကြေညာချက်မှာဆက်ဖော်ပြထားပါတယ်ဒါပေမဲ့ဒီနှစ်ဆိုင်ပိုင်းကစပြီးတရုတ်ရဲတွေအနေနဲ့မြန်မာပါဝင်လာအိုစ်ကမ္ဘောဒီးယားဖိလစ်ပိုင်ကရဲတွေနဲ့ပူးတွဲစစ်ဆင်ရေးနှိမ်နှင်းမှုလုပ်ခဲ့တာကလည်းအခုထိတန်တရားရှိသူပေါင်း300ကျော်ဖမ်းဆီးခဲ့ပြီးအမှုတွေအားလုံးစစ်ဆေးနေဆဲဖြစ်တယ်လို့လည်းကြေညာချက်မှာရှင်းပြခဲ့ပါတယ်။ဒီနေ့ချက်သားပင်းတို့ကတော့အခုလိုတန်တရားနဲ့မြန်မာဘက်ကဖမ်းထားသူနှူးကိုရန်ကုန်နိုင်ငံတကာလေဆိပ်ကနေတရုတ်ဘက်ကိုလွှဲပေးခဲ့တယ်လို့မြန်မာပိုင်မီဒီယာတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ။